ကချင်နစ်ချင်းခရိယံအဖွဲ့ချုပ် KBC ကြံပေးပုဂ္ဂိုလ်တိခါရရဆရာတော်ဒေါက်တာကလန်ဆမ်ဆွန်ပြန်လည်လွတ်မြောက်လာတဲ့အတွက်ကြိုးစိုးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်ဒေါက်တာကလန်ဆမ်ဆွန်ဟာအများကြီးညိုလေးစားခံရတဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့အကြောင်းနဲ့ဘာသာရေးလိုလက်ခွင့်အတွက်ကြိုးပမ်းခဲ့သူဖြစ်တဲ့အကြောင်းမိသားစုစီပြန်ရောက်ပြီးတော့အရေးကြီးတဲ့လုပ်ငန်းတာဝန်တွေဆက်လက်ထမ်းဆောင်ခွင့်ရတာကိုဝမ်းသာတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံအတွင်းဘာသာရေးခေါင်းဆောင်တွေဖွဲ့စည်းတွေအပေါ်ဖိနှိပ်မှုနဲ့ကိုယ်ကွယ်ယုံကြည်ရာနေရာတွေဘာသာရေးအဆောက်အဦတွေကိုဖျက်ဆီးနေတဲ့လုပ်ရက်တွေအဆုံးသတ်ဖို့ကိုလည်းစစ်ကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုပါတယ်ထောင်ဒဏ်6နှစ်6မှတ်ခံရတဲ့ဒေါက်တာကလန်ဆွန်ဆန်ဟာတနစ်ကျော်ကျင်းထောင်ထဲမှာနေခဲ့ရပြီးတော့လူငင်းချမ်းသာခွင့်နဲ့ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ်ဒါပေမဲ့လည်းငင်းချမ်းရေးအတွက်ပြောဆိုဆွေးနွေးဖို့လို့အကြောင်းပြပြီးတော့စစ်ကောင်စီကနောက်ထပ်3လဖမ်းဆီးခဲ့ပါတယ်သူကိုမတရားတင်ဆက်သွယ်မှုစစ်တပ်ကအကြီးအကျယ်ပြတ်အောင်သွေးထုတ်လုံဆော်မှုစတဲ့အမှုတွေနဲ့စစ်ကောင်စီကစွဲချက်တင်ခဲ့ပါတယ်။ဒေါက်တာကလန်ဆမ်ဆွန်ဟာစစ်တပ်ရဲ့ဘာသာရေးလွတ်လပ်ခွင့်ပြင်းထန်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဖြစ်ခဲ့တဲ့ဒေါ်နယ်ထရန့်ကိုဝါရှင်တန်ဒီစီမြို့တော်သမ္မတအင်ဂျီရောမှာကိုယ်တိုင်တွားရောက်ပြီးတော့တင်ပြခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။